DNA လေးတအောင်ပလောင်လက်နက်ကင်အဖွဲ့ကဖမ်းဆီးထားတဲ့ရှမ်းမျိုးသမီးနမ်မွန်ဟွမ်ကိုဒီကနေ့မှပြန်ပြီးတော့လွှတ်ပေးလိုက်ပြီလို့ DNA လေးဘက်ကပြောပါတယ်။UWS စီဝါတပ်ဖွဲ့ဦးဆောင်တဲ့FBNCC လို့ခေါ်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီကနေပြီးတော့ဂျောင်းဝင်ညှိနှိုင်းပေးချက်အရအခုလိုလွှတ်ပေးလိုက်တာလည်းဖြစ်ပါတယ်။
လွတ်မြောက်လာတဲ့နမ်မွန်ဝမ်ကိုမိသားစုဝင်တွေကနေပြီးတော့မြောက်ပိုင်းရှမ်းပြည်တက်မတော့SSPP SSA ဝမ်ဟိုင်းဌာနချုပ်မှာတွားပြီးတော့ကြိုဆိုနေတယ်လို့လည်းနိုင်ငံခံမျိုးလူငယ်ကွန်ရက်ဖွဲ့ကပြောပါတယ်။ထိုင်းစီဆိုင်ဗီဒီယိုမြန်မာပိုင်းတင်တော့နိုင်ကွန်းကသတိပေးပို့ထားပါတယ်ရှင်။ဟုတ်ကဲ့ပါ။တန်းပလောင်လက်နက်ကင်ဖွဲ့
DNA လေးကဖမ်းဆီးထားတဲ့ရှမ်းမျိုးသမီးနမ်မူဟွန်ကို
DNA လေးဖွဲ့ရဲ့စီမင်းတွေအရဒီလ3မှာပဲထောင်ဒဏ်3နှစ်စီရင်ချက်ချမှတ်ခဲ့ပါတယ်။အခုလိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်လို့
DNA လေးပြန်ကြားရရှိပုံမှုစာအကျော်ကအခုလိုဆက်ပြောပါတယ်။FVNCC ကနေကြားနေတော့ညီနိုင်ပြီးပါတာပေါ့နော်ဒီSSP နဲ့ကျွန်တော်မမေ့ကြမှာဒီကိစ္စတွေလက်တန်းလို့နဲ့ဒီရှမ်းမျိုးကြားပေါ့နော်ဒီရရှိကျွန်တော်ကအချီကြီးတွေ့တဲ့ရှိရှိမှကျွန်တော်ပြန်လုပ်ပြီးခြင်းဖြစ်ပါတယ်။
UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့FVNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဂျောင်းဝင်ညှိနှိုင်းပေးခဲ့တာပါ။
ပြန်လည်လွတ်မြောက်လာတဲ့နမ်မွန်ဟွန်ကိုမိသားစုဝင်တွေကလည်းမြောက်ပိုင်းရှမ်းပြည်တက်မတော့SSPP SSA ဝန်ဟိုင်းဌာနချုပ်မှာတွားရောက်ကြိုဆိုနေတယ်လို့နိုင်ငံမျိုးလူငယ်ကွန်ရက်ဖွဲ့ကစိုင်းသိမ်းရွှေကပြောပါတယ်။သရမီသားစုဝင်ကိုဒီနေ့တွားကြိုတယ်။ဒီနေ့ဝဟိုင်းကိုအရောက်တွားမယ်လို့ကြားတယ်။ဝဟိုင်းကနေတဆင်းမိသားဗီဒီယိုတွေကိုအခုလိုဆွေရွေးသားချင်းကအပြင်းပဲပေါ့နော်။မနေ့ကချိန
ီး DNL အဖွဲ့အကောက်ခွန်ဝန်ထမ်းတချို့ထိခိုက်ဒိဆုံးခဲ့ရတဲ့ကိစ္စမှာမြန်မာစစ်တပ်ကိုသတင်းပေးခဲ့တယ်လို့တန်တရားနဲ့ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။နောက်မှဟုံကိုပြန်လှုပ်ပေးဖို့အတွက်နိုင်ငံမျိုးသေတာခံတွေထောင်ထဲချီဆန္ဒပြခဲ့ကြသလိုအမျိုးသားပြန်လည်သိမ်းရေးနဲ့ငြိမ်းချမ်းရေးပူဇော်နာ MRPC နိုင်ငံရေးကျင်းသားများ၊ကုညီဆောက်ရှောက်ရေးတင် AABB နဲ့ရှမ်းနိုင်ငံရေးပါတီစတဲ့အဖွဲ့အစည်းတွေကလည်းကြေညာချက်ထုတ်ပြန်တောင်းဆိုမှုတွေရှိခဲ့ပါတယ်။နောက်မှဟုံဖမ်းဆီးခံရတာဟာရှမ်းပြည်နယ်အတွင်းပြည်တွင်းစစ်ကြောအမျိုးသမီးတွေအတွက်ဘဝလုံခြုံမှုအားနည်းနေတာကိုသက်သေပြနေတယ်လို့ရှမ်းပြည်နယ်စိုင်းရင်သူမျိုးသမီးများလူခုရေလှုပ်ရှားနေတဲ့အဖွဲ့ပြောရေးဆိုခွင့်ရှိသူနန်းဟင်းကပြောပါရယ်
ကျမတို့မြန်မာနိုင်ငံထဲမှာဆိုလို့ရှိရင်အမျိုးသမီးတွေရဲ့ဘဝလုံခြုံမှုပေါ့နော်အဲ့ဒါကိုကျမတို့တအားစိုးရိမ်ရပါတယ်လို့ဒါကခေါ်သွားချင်တိုင်းလဲခေါ်သွားလို့ရတယ်လို့ချင်းတယ်လို့လို့ရတယ်ဆိုရတယ်ရရှိနေတော့တရားဥပဒေစိုးမိုးမှုပေါ်မှာလည်းမတည်ရတော့နော်ဒီတဲ့ဆက်ကပြည်သူတွေအတက်ညရောအချင်းတော့အမျိုးသမီးနဲ့ကလေးတွေပို့ပြီးတော့မှသိခိုက်နေတာဆိုရတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC နဲ့တမ်းပလောင်တပ်ဖွဲ့တို့နှစ်ဖက်စီရေးပဋိပက္ခဖြစ်ပွားနေစေဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ရှမ်းပလောင်ကြေးရွာသားတွေကိုအပြန်အလှန်ဖမ်းဆီးမှုတွေရှိနေတယ်လို့အပြန်အလှန်ဆွတ်ဆွဲချက်တွေကလည်းမကြာခဏဆိုသလိုသတင်းထုတ်ပြန်လေးရှိပါတယ်ခင်ဗျာ